ဒီနေ့ကျင်းပတဲ့ပြည်ထောင်စုကြံခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီညီလာခံမှာပါတီဥက္ကဋ္ဌနေရာကိုစစ်ကောင်စီလက်ထက်လူဝင်မှုကြီးကြပ်ရေးဝင်ကြီးတာဝန်ယူခဲ့သူဦးခင်ကြီးကိုတရားဝင်ခန့်အပ်လိုက်ပါတယ်။ပါတီဝင်တွေရဲ့လုံခြုံရေးနဲ့ပါတီရွေးကောက်ပွဲအောင်နိုင်ရေးကိုလှုပ်ဆောင်သွားမယ်လို့ကြံခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဒေသကလည်းပြောကြားခဲ့တာပါ။ဒီ
ကြံခိုင်ဖွံ့ဖြိုးရေးပါတီရဲ့ညီလာခံအခြေအနေတင်ပြပို့ချက်ကိုတော့မက်ခင်ဖြူထွေးကပြောပြမှာပါရှင်။နေပြည်တော်မှာနေရကြချင်းပါနေတဲ့ပြည်ထောင်စုကြက်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP ရဲ့တတိယကြိမ်ပါတီညီလာခံနောက်ဆုံးနေ့ဒီကနေ့မှာပါတီဥက္ကဋ္ဌအဖြစ်ဦးခင်ကြီးကိုရွေးချယ်လိုက်တာပါ။ကြံခိုင်ဖွံ့ဖြိုးရေးပါတီရဲ့ခေါင်းဆောင်ပိုင်းကိုလူဟောင်းတွေပဲလွှမ်းမိ လူရွာပဲခင်ဗျာဟိုဦးမြဟိန်းနဲ့အဲဥလာထုံးမှာပဲခင်ဗျာတွဲပဲသူတွင်းမွားတော့အဲရခင်အဲတွင်းမှုခွဲရကိုတရားချစ်သူကတွဲပဲသူတွင်းမှုဖြစ်ပါတယ်ကျန်နာတွေကတော့ဟိုကျွန်တော်တို့ညီစင်းပေးတဲ့90ကျော်မှာတယောက်ကမရွေးပါဘူးခင်ဗျာငကိုလူဟောင်းနေကြည့်ပါပဲဟုတ်44ယောက်ကငကိုလူဟောင်းနေကြည့်ပဲ44ယောက်ဟုတ်ပတိစီပေါ့လေဟုတ
်ဥက္ကဋ္ဌပြစ်ဖြစ်လာတဲ့ဦးခင်ကြီးဟာအရင်ကရဲချုပ်ဟောင်းနဲ့လာဝကဝန်ကြီးဟောင်းတာဝန်တွေကိုယူခဲ့တဲ့သူပါပါတီဝင်တွေရဲ့လုံခြုံရေးနဲ့ပါတီရွေးကောက်ပွဲအောင်နိုင်ရေးကိုလှုပ်ဆောင်မယ်လို့ဥက္ကဋ္ဌအဖြစ်မိန့်ခွန်းမှာပြောသွားတဲ့အကြောင်းဦးလာဆွေကပြောပါတယ်ပါတီဝင်တွေရဲ့လုံခြုံရေးပိုင်းနဲ့ပတ်သက်လို့ဘယ်လိုလှုပ်ဆောင်မလဲဆိုတာကိုတော့အသေးစိတ်မပြောပေမဲ့မြို့နယ်တွေကြီးရွာတွေမှာပြည်သူစစ်အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေချိတ်ဆက်ပြီးလုံခြုံရေးအပိုင်းအတွက်လှုပ်ဆောင်ဖို့ရှိတယ်လို့ပြောဆိုထားတဲ့အကြောင်းဦးလာဆွေကပြန်ပြောပြပါတယ
်။ခုကနေရာတကာမှာပြည်သူစစ်တွေဖွဲ့ကြတယ်ဖွဲ့တဲ့အခါမှာပြည်သူပါဝင်သောဟိုပါပေါ့လုံခြုံရေးအဖွဲ့ပေါ့အဲလူမျိုးခေါ်အမှားတော့ပြည်သူစစ်တွေပါပဲပြည်သူစစ်တွေကအဲကအညီရောမပါဘူးကြာအဲပြည်သူစစ်တွေကအညီမပါဘူးပြည်သူစစ်ကဘယ်သူတွေပါလဲဆိုတော့ကြားလူတွေနဲ့အစိမ်းနေနဲ့အဲဒါတွေကတော့ပြည်သူစစ်တွေဖွဲ့ကြတယ်အခုရွာတွေမှာလုံခြုံရေးလုပ်နေတဲ့ပြည်သူစစ်တွေအကုန်လုံးကအစိမ်းနဲ့အစိမ်းဝင်ရလူတွေနဲ့အဲ့ဒါကိုတပ်မတော်နဲ့ချိတ်ဆက်ပြီးတော့လက်နက်တွေပါရရှိရေးတင်တန်းတွေပါရပြီးပြီးလို့ရှိရင်ဟလာရွာလုံးရွာတွေလုံခြုံရေးလုပ်ပေါ့ဒါတွေကအသေးစိတ်ကြီးအဲဒါတွေတော့ပြောမသွားဘူးသို့တော့ဒီဖက်ဆန်လာတဲ့ထပ်ခေါ်ထားတဲ့မြို့နယ်ဥက္ကဋ္ဌတွေခရိုင်ဥက္ကဋ္ဌတွေကိုတီးကြတွေ့ဖို့မဲ့သဘောရှိတယ်
ပါတီဒုဥက္ကဋ္ဌ3နေရာရှိတဲ့အထဲမှာ2နေရာကိုလက်ရှိဒုဥက္ကဋ္ဌ2ယောက်ဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်လေဟောင်းဦးမြတ်ဟိန်းနဲ့သမရယုံနဲ့ဗဏ္ဍာရေးဝန်ကြီးဟောင်းဦးလာထွန်းတို့ပဲပြန်ပြီးတော့ရွေးချယ်ရပါတယ်။ဒုဥက္ကဋ္ဌ2နေရာ3နေရာတွေကတနေရာနဲ့အတူရင်းမှုနေရာကိုတော့ဒီနေ့ရွေးချယ်တာမရှိဘဲလှစ်လက်အဖြစ်ထားရှိပါတယ်။လှစ်လက်နေတဲ့နေရာတွေမှာမကြာခင်ရက်ပိုင်းကစစ်တပ်ကငြင်းစားယူခဲ့တဲ့စစ်ရေးချုပ်ဟောင်းဒုတိယဗိုလ်ချုပ်ကြီးမျိုးစော်သိန်းနဲ့ကာဆာတာမူဟောင်းဒုတိယဗိုလ်ချုပ်ကြီးအောင်စုလို့ဖြစ်လာလိမ့်မယ်လို့ပါတီဝင်တချို့ကသုံးသပ်ပါတယ်။ဒါနဲ့ပတ်သက်လို့ဦးလာဆွေကတော့
ဒုက္ခတာနောက်တစ်ယောက်ကတော့လက်လက်နေပါသေးတယ်။အဲ့ဒါကတော့တက်ကလာမယ်လို့ကြားရပါတယ်။ဒီမှာတော့ဒီကိရလုံမသွားဘူး၊ကြီးညာမသွားဘူး။နောက်ထွေထွေတွေးမှုလည်းလက်လက်နေပါသေးတယ်။အထွေထွေမှုနေရာလည်းတက်ကပြီးတဲ့သူလာမယ်လို့အကြမ်းများဖြစ်သိရပါတယ်။တေချာတော့ကြီးညာတာတရားဝင်တကယ်လို့ကတော့မရှိဘူးခင်ဗျာ။ဟုတ်တယ်။သူတည်ကြရတာကတော့ဟိုဘုရားကြီးဒုတိယဘုရားကြီးမျိုးတော်ဒိန်းနဲ့ဒုတိယဘုရားကြီးအောင်စိုးတို့လာမယ်လို့တော့အကြမ်းင်းတိထားတယ်။အဲဒါလည်းဟိုတရားဝင်ပြောတာမဟုတ်ဘူး။ကျွန်တော်တို့ကလည်းကျွန်တော်တို့အချင်းချင်းပြောကြတာပေါ့။ဌာနချုပ်ကလူတွေပြောလို့ကျွန်တော်လည်းတိတာပါ
။ USDP ပါတီဟာသမရဟောင်းဦးသိန်းစိန်လက်ထက် NLD ပါတီဝင်အောင်ရှင်ပြခြင်းမရှိခဲ့တဲ့2010ရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးအစိုးရဖွဲ့နိုင်ခဲ့တဲ့ပါတီဖြစ်ပါတယ်။အခုစစ်ကောင်စီကျင်းပမဲ့ရှင်းနေရွေးကောက်ပွဲမှာလည်းအရင်ကပုံစံအတိုင်းအစိုးရဖွဲ့နိုင်တဲ့အခြေအနေကိုရောက်လာနိုင်တယ်လို့နိုင်ငံရေးသုံးသပ်သူတွေကတွက်ဆထားပါတယ်။ပါတီခေါင်းဆောင်ပိုင်းတွေမှာတော့စစ်တပ်ကအငြင်းစားယူလာကြတဲ့သူတွေနဲ့အများစုပါဝင်ဖွဲ့စည်းထားပြီးအယက်သားပါဝင်မှုနေပါတယ်။ဥက္ကဋ္ဌသစ်ဖြစ်လာတဲ့ဥခင်ကြီးဟာ2016ခုနှစ်ကစလို့ချက်ဆိုင်ဖွံ့ဖြိုးရေးပါတီဒုတိယဥက္ကဋ္ဌတာဝန်ယူခဲ့ဘူးပြီးဆရာနာသိမ့်ပြီးတဲ့နောက်ပိုင်းလာဝကဝန်ကြီးတာဝန်ကိုပြန်ယူခဲ့ပါတယ်။အခုပါတီညီလာခံမချင်းပါမီလာပိုင်းအလိုမှာပဲလာဝကဝန်ကြီးတာဝန်ကနေအနားယူခဲ့တာဖြစ်ပါတယ်ရှင်။
မက်ကင်ထူထွေးပြောပြသွားတာပါ။